Ukraine နိုင်ငံကစွမ်းအင်လုပ်ငန်းတွေကိုပိတ်မှတ်ထားပြီး Russia က missile ဒုံးတွေနဲ့အကြီးကျယ်တိုက်ခိုက်နေတဲ့တချိန်တည်းမှာပဲအင်းနီးချင်းပိုလန်နိုင်ငံကိုလည်းထိမှန်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ American Pentagon စစ်ဌာနချုပ်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစစ်စစ်နေပါတယ်လို့ပြောပါတယ်။
We're looking into these reports and when we have more to provide we'll be sure to do so.
ဒါရင်တွေထွက်ပေါ်တင်တဲ့အပေါ်မှာလေလာဆန်းစစ်နေပြီးတော့ထပ်မံသိရတာနဲ့အသိပေးသွားမှာဖြစ်ပါတယ်လို့အင်ကန်နဲ့ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုက်ဒါကဒါရင်တောက်တွေကိုပြောတာပါ။ American ဥဆောင်တဲ့အမြောက် Atlantic စာချုပ်အဖွဲ့ဖွဲ့ဝင်ပိုလန်နိုင်ငံကို Russia ရဲ့ missile ဒုံးထိမှန်တဲ့ဒါရင်ကြောင့်ပိုလန်အစိုးရလည်းအရေးပေါ်အစီအစဉ်ခေါ်ယူခဲ့တာပါ။အင်ကန်နဲ့မှာပဲ Ukraine နိုင်ငံ Kiev မြို့တော်ပါဝင်ဒေသ10ခုကိုပိတ်မှတ်ထားပြီးရုရှားကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်ကနေအနောက်ဘက်ဒေသတလွန်လေကြောင်းတိုက်ခိုက်တာကြောင့်ဒါဘီဆဲအုံနေနဲ့တခြားအခြေခံဆောက်အုံတွေပြန်ကိဗကလူနေအဆောက်အဦတွေပါထိမှန်ပြီးတော့တဦးသေဆုံးသွားပါတယ်။နိုင်ငံတလွန်မှာလည်းအချက်ပေးလေကြောင်းအချက်ပေးတန်တွေစူညံနေပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 စီးပွားရေးအင်အားကြီးထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအစည်းအဝေးချင်းပါနေကြမှာအခုလိုယူကရိန်းမှာရုရှားကလေကြောင်းတိုက်ခိုက်မှုအတွက်American သမ္မတအင်ဂျီအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအကြေညာချက်ထုတ်ပြန်ပြီးရှုတ်ချလိုက်တယ်လို့ American က Ukraine နဲ့တူရက်တည်သွားမှာဖြစ်ကြောင်းပြောပါတယ်။ Russia သမ္မတ Volodymyr Zelensky ကတော့ဒီစစ်ပွဲရပ်အောင်မလုပ်နိုင်တဲ့အချိန်ကြာလာတာနဲ့အမျှ Ukraine နိုင်ငံသားတည်ဆောက်မှုပိုလာတယ်လို့ကဘာကြီးတွေလည်းချင်းချောက်မှုပိုလာမယ်လို့ G20 ထိပ်သီးညီလာခံမှာပြောပါတယ်။